This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆေးဟနာရှင်ပြည်သူကနေကင်းဝေးပြီးကိုစိတ်နှပါပေးခင်လုံးကြုံကြပါစေလို့ရေဒီယိုညူးချီဖွယ်သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်ခုချိန်ကစပြီးစက်တင်ဘာလ29ရက်နေ့ရေဒီယိုညူးချီမနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယိုညူးချီရဲ့ဆေးသတင်းကောက်နှုတ်ချက်တွေကိုတော့မင်းယူမှဖတ်ကြားတင်ပြပေးပါမယ်ရှင်
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီးသတင်းနေဖြင့်စစ်တပ်စစ်ကြောင်းထုတ်ရနေရများနှင့်နှီးဆက်သောကြေးရွာများလုံခြုံရေးသတိရှိကြရန်နှင့်နယ်မြေကန်တော်လှန်ရေးတပ်ဖွဲ့များ၏ထုတ်ပြန်ချက်များအတိုင်းလိုက်နာဆောင်ရွက်ရန် KNDF အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီစစ်ကြောင်းထုတ်ရနေရများနှင့်နှီးဆက်သောကြေးရွာများရှိပြည်သူများအနေဖြင့်လုံခြုံရေးသတိရှိကြရန်နှင့်နယ်မြေကန်တော်လှန်ရေးတပ်ဖွဲ့များ၏ထုတ်ပြန်ချက်များအတိုင်းလိုက်နာဆောင်ရွက်ကြပါရန်ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF မှစက်တင်ဘာလ28ရက်နေ့တွင်အသိပေးထုတ်ပြန်ထားပါသည်ကရင်နီပြည်နယ်ဒီမော့ဆိုမြို့နယ်အတွင်းသို့ကျမ်းဖတ်စစ်တပ်မှဩဂုတ်လမှစတင်ကအင်အားအလုံးရင်းဖြင့်စစ်ကြောင်းထိုးလာပြီးဒီမော့ဆိုဖရူဆိုဘောလခဲလမ်းမကြီးတလျှောက်ဆက်လက်စစ်ကြောင်းထိုးသဖြင့်လမ်းကြောင်းတလျှောက်တိုက်ပွဲများဖြစ်ပွားလျက်ရှိတယ်လို့ဖော်ပြထားပါတယ်။မိုးပြဲမြို့တွင်လည်းအကျမ်းဖတ်စစ်ကောင်စီတပ်များလှုပ်ရှားကာမိုးပြဲမြို့နှင့်အနီးကျေးရွာများရှိပြည်သူများအားဖမ်းဆီးနှိပ်စက်ခြင်းတို့ကိုလှုပ်ဆောင်လျက်ရှိတယ်လို့သိရပါတယ်။ထို့အတူဖဲကုံမြို့နယ်တောင်စလုံးကျေးရွာဘက်သို့ PNO နှင့်စစ်ကောင်စီပူးပေါင်းစစ်ကြောင်းများစစ်ကြောင်းဖြန့်လှုပ်ရှားလျက်ရှိတယ်လို့ဆိုထားပါတယ်။ဒီမော့ဆိုမြို့နယ်ဒုံငန်ခါရက်ွက်သို့စစ်ကောင်စီမှအင်အားအလုံးရင်းဖြင့်ထိုးစစ်ဆင်သဖြင့်တိုက်ပွဲများပြင်းထန်လျက်ရှိပြီးဒုံငန်ခါရက်ွက်နှင့်အနီးတဝိုက်ကျေးရွာများသို့အကျမ်းဖတ်စစ်ကောင်စီတပ်မှလေကြောင်းဖြင့်တိုက်ခိုက်ခြင်းဒရုန်းဖြင့်တိုက်ခိုက်ခြင်းအပြင်လက်နက်ကြီးဖြင့်တိုက်ခိုက်ခြင်းစသည်တို့ကိုနေ့စဉ်မပြတ်ပြုလုပ်လျက်ရှိတယ်လို့အသိပေးထားပါတယ်။ဒီမော့ဆိုဖရူဆိုလမ်းမတစ်လျှောက်အကျန်းဖက်စစ်ကောင်စီတပ်များစစ်ကြောင်းထိုးနေရာယူကလမ်းမကြီးဘေးဝဲရာရှိကျေးရွာများသို့လက်နက်ကြီးဖြင့်တိုက်ခိုက်ခြင်းစသည်တို့ကိုလှုပ်ဆောင်လျက်ရှိတယ်လို့ဖော်ပြထားပါတယ်။ထို့အပြင်ဒီမော့ဆိုဖရူဆိုမြို့နယ်မှစစ်ကြောင်းထိုးသောစစ်ကြောင်းနှင့်အတူစစ်ကောင်စီတပ်၏ရင်နှန်းများမှအမှတ်14တန်းမြင့်စစ်လေကျင်းရေးကျောင်းသို့ရောက်ရှိနေပြီးထို့မှတစ်ဆင့်ဘောလခဲမြို့နယ်ဘက်သို့ဦးတည်စစ်ကြောင်းထိုးရန်ပြင်ဆင်လျက်ရှိကြောင်းအသိပေးထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်တရချောင်းဒေသခံအဖွားအုပ်တူအားစစ်ကောင်မရှင်တပ်ကအထမပြုကျင်းခဲ့တဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းဒဝဲခရိုင်တရချောင်းမြို့နယ်အုတ်တူကြီးရွာကအဖွားအုပ်တူအားစစ်ကောင်မရှင်တပ်ကအထမပြုကျင်းခဲ့တယ်လို့ဒဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုသပိတ်ကော်မတီကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ28ရက်ညနေ4နာရီခန့်မှာအုတ်တူကျေးရွာတဝိုက်စစ်ကြောင်းထိုးနေတဲ့တဲချောင်းမြို့နယ်အခြေဆိုင်စစ်ကောင်မရှင်စစ်ကြောင်းမှစစ်သားတအူကအသက်85နှစ်အရွယ်အဖွားအိုတအူကိုရုံမှာအောက်တန်းကျစွာအရမပြုကျင့်သွားခဲ့တာလို့ဆိုပါတယ်။အရမပြုကျင့်ခံခဲ့ရတဲ့အဖွားအိုဟာစီဂျူယောဂါကြောင့်ခြေတော်တစ်ဖက်ဖြတ်တောက်ထားရတဲ့ဒုက္ခိတတအူလည်းဖြစ်ပြီးနေအိမ်မှာတအူတည်းရှိနေစဉ်အခုလိုအရမပြုကျင့်ခံခဲ့ရတာလို့သိရပါတယ်။အကျန်းဖတ်စစ်ကောင်မရှင်တပ်သားတအူရဲ့အလွန်အလွန်လူမဆန်အောက်တန်းကျလွန်းတဲ့လုပ်ရက်ကြောင့်အသက်အရွယ်ကြီးမြင့်နေပြီဖြစ်တဲ့ဒုက္ခိတအဖွားအိုအနေနဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်မှုကြုံတွေ့နေရတယ်လို့အသိပေးထားပါတယ်ခင်ဗျာ ဆက်လက်ပြီးအုပ်ဖုံမြို့နယ်ရှမ်းကုန်းရွာကစစ်တပ်တောက်တန်ရာအိမ်မှုတို့အုပ်ကိုပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတရားဝတီခိုင်အုပ်ဖုံမြို့နယ်ရှမ်းကုန်းကျေးရွာကစစ်တပ်တောက်တန်ရာအိမ်မှုဥမြင့်အောင်စုသူကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့တရားဝတီခိုင်တရင်3802တက်ခွင်ငါ Black Tiger ကထုတ်ပြန်ထားပါတယ်။စက်တင်ဘာလ29ရက်နေ့လယ် 12:15 မိနစ်အချိန်မှာ Black Tiger အဖွဲ့မှပျောက်ကြားရဲဘော်များကရာအိမ်မှုမြင့်အောင်ရဲ့နေအိမ်ကိုတွားရောက်ခဲ့ကတနက်ဖြန်၄ချက်ပြစ်ခတ်ခဲ့တာလို့ဆိုပါတယ်ပြစ်ခတ်မှုအတွင်းဦးမြင့်အောင်ရဲ့ရင်ဘတ်ကိုကြီး၃ချက်ထိမှန်ခဲ့ပြီးနေရာမှာပဲပွဲချင်းပြီးတည်ဆုံသွားခဲ့တယ်လို့သိရပါတယ်၎င်းဟာစစ်မှုထမ်းဟောင်းတစ်ဦးဖြစ်တယ်လို့စစ်တပ်အမာခံတောက်တိုင်ဖြစ်ပြီးပြည်သူများထံမှစစ်မှုထမ်းခြေဟုဆိုကာငွေကြေးအရမကောက်ခံခြင်းအပေးနိုင်သူများအားစစ်တပ်ခေါ်ကာဖမ်းဆီးခိုင်းခြင်းလူငယ်များအားအတင်းအကျပ်စစ်မှုထမ်းရန်စုဆောင်းခြင်းများလှုပ်ဆောင်နေတာကြောင့်အခုလိုအရေးယူခဲ့တာဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ချင်းပြည်ကာကွယ်ရေးတပ်ဖွဲ့ KKG ရဲဘော်2ဦး CDF KKG Major Operation အတွင်းကြာဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ချင်းလန်း Defense Force ကလေးကပေါ်ကံကောတပ်ရင်း2နဲ့တပ်ရင်း9မှရဲဘော်2ဦး CDF KKG Major Operation အတွင်းကြာဆုံးခဲ့တယ်လို့သိရပါဗျ။စက်တင်ဘာလ20ရက်နေ့ကဖြစ်ပွားခဲ့တဲ့ကြံသားတိုက်ပွဲအတွင်းတပ်ရင်း9မှရဲဘော်လရိန်တန်ကြာဆုံးသွားခဲ့တာဖြစ်ပြီးတပ်ရင်း2မှရဲဘော်ဘန်ရိုတန်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ရဲဘော်ဘန်ရိုတန်ခေါ်ချင်းလေးဟာစေကူတမှုခံယူရင်းစက်တင်ဘာလ26ရက်နေ့မှာကြာဆုံးသွားခဲ့တယ်လို့သိရပါတယ်ဆင်အာနာရှင်စနစ်ပပျောက်ရေးပြည်သူလူထုကာကွယ်ရေးနှင့် Federal Democracy တည်ဆောက်ရေးအတွက်တိုက်ပွဲဝင်ရင်းဂုံယောင်ထုံးပြောင်စွာကြာဆုံးသွားခဲ့တဲ့ရဲဘော်တို့အားအထူးလေးစားဂုဏ်ပြုပါကြောင်းနှင့်မိသားစုနှင့်တကွထပ်တူထပ်မြဝမ်းနေကြောင်းCDF KKG ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရီသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက် Casual နဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီရီသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတစ်ခါနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုຫນွေဦးနိုင်မှဖတ်ကြားတင်ပြပေးပါတော့မရှင်
မင်္ဂလာပါခင်ဗျာအခုချိန်အားစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့တရားရေးဝန်ကြီးဌာနနဲ့မြို့နယ်အကျဉ်းထောင်တာဝန်ခံများအကျဉ်းသားထိန်းသိမ်းရေးတာဝန်ရှိသူများတွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်မြို့သားညညရေးအစိုးရတရားရေးဝန်ကြီးဌာနနဲ့မြို့နယ်အကျဉ်းထောင်တာဝန်ခံများအကျဉ်းသားထိန်းသိမ်းရေးတာဝန်ရှိသူများတွေ့ဆုံဆွေးနွေးခြင်းအစီအစဉ်နှစ်မြင့်ဆောင်2025ကိုကျင်းပခဲ့တယ်လို့သိရပါတယ်စက်တင်ဘာလ15ရက်နေ့မနက်10:00အချိန်မှာကျင်းပခဲ့တဲ့အဆိုပါအစည်းအဝေးကိုတရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးတရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးယုံညွှန်ကြားမှုချုပ်ဦးအားမန်အချင်းဦးစည်းဌာနညွှန်ကြားမှုချုပ်ဦးမျိုးအောင်တရားရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝန်ဦးကျိုးဆက်အချင်းဦးစည်းဌာနညွှန်ကြားမှုဦးတုတယုံအဖွဲ့မှုဦးကျော်ကျော်နဲ့ယုံအဖွဲ့ဝင်များမြေပြင်ဆက်သွယ်ရေးတာဝန်ခံများမြို့နယ်16မြို့နယ်မှာအကျဉ်းထောင်တာဝန်ခံများအကျဉ်းသားထိန်းသိမ်းရေးတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့ဆိုပါရီအစည်းအဝေးမှာတရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးကအဖွင့်အမှားစကားပြောကြားခဲ့ပြီးတော့မြို့နယ်အကျဉ်းထောင်တာဝန်ခံများအကျဉ်းသားထိန်းသိမ်းရေးတာဝန်ရှိသူများရဲ့ကြိုတင်မေးမြန်းချက်များအပေါ်သက်ဆိုင်ရာတာဝန်ရှိသူများကပြန်လည်ဖြေကြားခြင်းအထွေထွေဆွေးနွေးခြင်းများလှုပ်ဆောင်ခဲ့တယ်လို့သိရပါရီအရင်နောက်အစည်းအဝေးဆုံးဖြတ်ချက်များနဲ့ရှေ့လုပ်ငန်းစဉ်ချမှတ်ခြင်းတို့ကိုပြည်ထောင်စုဝန်ကြီးကအတည်ပြုပေးခဲ့ပြီးတော့ညီကုံကျော်အမှားစကားပြောကြားခဲ့ကအစည်းအဝေးကိုမြန်မာစံတော်ချိန်7:06မိနစ်မှာရနာခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရရဲ့ဒုတိယဝန်ကြီးဦးချစ်ထွန်းကွယ်လွန်မှုအပေါ်ဝန်ထမ်းချုပ် NUG ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ Federal ပြည်ထောင်စုရေးရာဝန်ကြီးဌာနဒုတိယဝန်ကြီးဦးချစ်ထွန်းမာကူဤချစ်ထွန်းဟာ2025ခုနှစ်စက်တင်ဘာလ25ရက်နေ့ကယောဂဖြင့်ကွယ်လွန်သွားခဲ့ကြောင်း NUG ကထုတ်ပြန်ကြေညာခဲ့ပါသည်။ထိုဆုံးရှုံးမှုဟာ KNY ပြည်သူများနဲ့တော်လှန်ရေးအင်အားစုများအထက်ကြီးစွာသောထိခိုက်မှုတစ်ရပ်ဖြစ်တယ်လို့ပေါ်ပြထားပါ၏ဦးချစ်ထွန်းဟာ KNP လူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦး KNPLF ရဲ့ဗဟုကော်မတီဝင်တဦးအဖြစ်1992ခုနှစ်ကစတင်ကစီရီနိုင်ငံရေးနဲ့ဆက်ဆံရေးဆိုင်ရာတာဝန်များကိုထမ်းဆောင်ခဲ့သူဖြစ်ပါ၏2021ခုနှစ် AVLA 16ရက်နေ့ကစတင်ပြီးတော့ NUG ရဲ့ Federal ပြည်ထောင်စုရေးရာဝန်ကြီးဌာနဒုတိယဝန်ကြီးအဖြစ်တာဝန်ယူခဲ့ပြီးတော့ဆရာနာရှင်စနစ်ကိုအဆုံးသတ်ရန်နဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ဦးဆောင်ဆောင်ရွက်ခဲ့ပါ၏ အန်ယူဂျီရဲ့ထုတ်ပြန်ချက်မှာဦးချစ်ထွန်းရဲ့ဒီဇိုင်းမမဲ့ဂျိုးပန်းဆောင်ရွက်မှုများကိုဂုံပြူထောပနာပြုထားပြီးတော့၎င်းရဲ့ဆုံးရှုံးမှုဟာ KND ပြည်သူများသာမကဖက်ဒရယ်ပန်းထိုင်ကိုရှေ့ရှုထားတဲ့တော်လိုင်းအင်အားစုများအားလုံးအတွက်ကြီးလေးတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်။ဖက်ဒရယ်ပြည်ထောင်စုရေးရဝန်ကြီးဌာနမှလည်းဦးချစ်ထွန်းရဲ့တော်လိုင်းရေးအတွက်ပေးဆက်မှုများကိုလေးမျက်စွာမှတ်တမ်းတင်ကာ၎င်းရဲ့မပြီးဆုံးသေးတဲ့ရည်မှန်းချက်များကိုဆက်လက်အကောင့်ထည့်ဖို့ရန်ကတိပြုထားပါတယ်။ဒါအပြင်လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH တို့ကလည်းဦးချစ်ထွန်းရဲ့ကွယ်လွန်မှုအပေါ်ဝန်ထမ်းကြောင့်တုံ့ဝန်လွှာများအသီးသီးထုတ်ပြန်ခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရဟာဦးချစ်ထွန်းရဲ့ရည်မှန်းချက်များဖြစ်တဲ့တရားမျှတလွတ်လပ်ပြီးဒန်းတူညီမျှတဲ့ Federal Democracy ပြည်ထောင်စုထူထောင်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ကတိပြုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဂန်ကောမှာပဋိပက္ခကာလအတွင်းအမျိုးသမီးနဲ့ကလေးငယ်တွေကိုကာကွယ်ရေးဆိုင်ရာ WCP သင်တန်းများပြန်လည်စတင်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းဂန်ကောမြို့နယ်မှာရှိတဲ့ဒေသခံပြည်သူတွေအတွက်အမျိုးသမီးကလေးငယ်နဲ့ဂျန်ဒါအခြေပြုအကြမ်းဖက်မှုတွေအတွက်တရားမျှတမှုများဖော်ဆောင်နိုင်ရန်အသိပညာပေးဆွေးနွေးတဲ့သင်တန်းကိုယခုနှစ်စက်တင်ဘာလတည်းမှာပြန်လည်စတင်ခဲ့တယ်လို့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ယခုလိုသင်တန်းတွေပြန်လည်ပို့ချနိုင်ဖို့မြေပြင်ကရေးရာတာဝန်ခံတွေကို2024ခုနှစ်မှာတစ်ကြိမ်2025ခုနှစ်မှာတစ်ကြိမ်နီးပြသင်တန်းတွေပို့ချပေးခဲ့ပြီးတော့အခုလိုနောက်ဆက်တွဲစင်ပွားသင်တန်းတွေပြုလုပ်နိုင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကံကောမျိုးနယ်မှာပြုလုပ်တဲ့တင်နန်းကိုတော့အမျိုးသမီးလူအခွင့်ရေးတာဝန်ခံတအူးကဥဆောင်တင်ကြားဆွေးနွေးခဲ့တာဖြစ်ပြီးတော့လူငယ်အမျိုးသားအမျိုးသမီး34ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်။အဆိုပါတင်နန်းမှာလိန်ပိုင်းဆိုင်ရာထိပါနှောက်ယှက်ခြင်းအမြင့်ထုတ်ခြင်းနဲ့မဖွေမရပြုခြင်းဆိုင်ရာအကာအကွယ်ပေးရေးမူဝါဒ Prevention of Sexual Harassment Exploitation and Abuse PSHEA အပါအဝင်လူခွင့်ရေးအခြေခံအချက်အလက်များစီမင်းစည်းကမ်းများကလေးသင်ငယ်အခွင့်အရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာစံနှုန်းများဂျန်ဒါတန်းတူညီမျှရေးအကြောင်းအရာများကိုအဓိကထားပူချခဲ့တယ်လို့ဆိုပါရယ်ဒါအပြင်ဂျန်ဒါတန်းတူညီမျှမှုရရှိပြီးတော့လိင်အခြေပြုခွဲခြားမှုအကြမ်းဖက်မှုတွေပပျောက်ကာတန်းတူအခွင့်အရေးရရှိဖို့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေရရှိဖို့စတဲ့အချက်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြတယ်လို့သိရပါရယ်ခင်ဗျာဆက်လက်ပြီးတော့နမောင်မျိုးနယ်မှာ260အတွင်းဆိုးရွားဆုံးရေကြီးမှုဖြစ်ပွားပြီးတော့မိသားစု6ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းဒေသကြီးနမောင်မျိုးနယ်မှာမူတီထန်စွာရွာသွန်းမှုနဲ့ဆေးကျူးပေါက်မှုကြောင့်နှစ်ပေါင်း60အတွင်းအဆိုးရွားဆုံးရေကြီးရေလျှမ်းမှုဖြစ်ပွားခဲ့ကြောင်းဒေသခံများထံမှသိရပါရယ်။ရင်းချောင်းတက်လျှောက်မှာရှိတဲ့အနိုင်ပိုင်းဒေသများဖြစ်တဲ့နမောင်မျိုးပေါ်ရက်ကွက်များ၄အိမ်ရွာမဲဇလီပင်ရွာတို့မှာရေကြီးမှုများဖြစ်ပွားနေပြီးတော့အထူးသဖြင့်မဲဇလီပင်ရွာအနီးမှာရှိတဲ့အောင်ပန်းကျွန်းဆေကျူးပေါက်ခဲ့မှုကြောင့်စက်တင်ဘာလ28ရက်နေ့မနက်2နာရီကျော်ကမှချောင်းပေးနေအိမ်နှလုံးရေစီးနဲ့မျောပါကမိသားစု6ဦးသေဆုံးခဲ့တယ်လို့မဲဇလီပင်ရွာမှဆရာတော်အရှင်ကန္ဓမာကပြောကြားထားပါတယ်။နမောင်မျိုးပေါ်မှာရှိတဲ့ဈေးရက်ကွက်အောင်ဆန်းရက်ကွက်ကံကြီးနဲ့ရန်အောင်မြင်ရက်ွက်များမှာလေလူတရက်နီးပါးရေမြုပ်နေတယ်လို့သိရပါတယ်။ရေကြီးမှုကြောင့်နမောင်မျိုးနယ်အတွင်းစပါးဆိုင်ခင်းဝါနှံကြီးနေကြာနဲ့ပေးနောက်ကျဒီနန်ဆိုင်ခင်းများထိခိုက်ပျက်စီးမှုများရှိနေပြီးတော့မူတီတန်စွာရွာသွန်းမှုဟာလေးရက်မြောက်သို့ရောက်ရှိနေပြီးတော့ဆေးကျိုးမှုနဲ့ချောင်းရေရှမ်းမှုတို့ပုံမှုဆိုးရွားနေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအတွက်အမေရိကန်အင်ဖြူရောရှေ့မှာမြမအရေးတက်ကြွလှုပ်ရှားသူများဆန္ဒပြတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးနဲ့စစ်ကောင်စီရဲ့အတူရောက်ရွေးကောက်ပွဲကိုလက်မှတ်ခံကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့သမရအင်ဖြူရောရှေ့နဲ့တရုတ်တန်ယုံရှေ့မှာမြမအရေးတက်ကြွလှုပ်ရှားသူများကစက်တင်ဘာလ26ရက်နေ့နဲ့28ရက်နေ့တို့မှာနှစ်ရက်ဆက်တိုက်ဆန္ဒပြတောင်းဆိုခဲ့ကြောင်းသိရရှိပါသည်။ဒေါအောင်ဆန်းစုကြည်အဖမ်းခံထားရပြီးတော့ကျမ်းမာရေးမကောင်းဘူးလို့ကြားရတာကြောင့်စိုးရိမ်မိပြီးတော့အ мян ဆုံးလှုပ်ပေးဖို့မြမပြည်သူတွေအတွက်အင်ဖြူရောရှေ့မှာဆန္ဒပြနေတာဖြစ်တယ်လို့သိရပါသည်။တရုတ်အစိုးရအနေဖြင့်စစ်ကောင်စီရဲ့အတူရောက်ရွေးကောက်ပွဲကိုထောက်ခံကူညီမယ်လို့ထုတ်ဖော်ပြောဆိုခဲ့ခြင်းဟာရန်သူဖြစ်သွားပြီဖြစ်ကြောင်းထုတ်ဖော်ခဲ့တယ်လို့သိရပါတယ်။စန္ဒပြပွဲကို Women for Myanmar DC Metro Area အဖွဲ့ကဥဆောင်ခဲ့ပြီးတော့မြမအရေးတက်ကြွလှုပ်ရှားသူများကအင်ဖြူရောရှေ့မှာနှစ်ရက်ဆက်တိုက်စန္ဒပြခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။go pass so po canal lady top on is it your little and i got me the yeah come with so new journey me can't you let me clear
ဗီဒီယိုညွှန်ကြည့်ရဲ့မနက်ခင်းစီစဉ်လေးကိုဆက်လက်တင်ပြနေပါရယ်။အခုတစ်ခါနားဆင်ကြရမှာကတော့တော်လန်ยีတိဂီတာအနေနဲ့တေးတေးဆိုဆမ်ဘီဘာရဲ့ Born in Burma လို့အမည်ရတဲ့တော်လန်ยีတိဂီတာကိုနားဆင်ကြရတော့မှာဖြစ်ပါရယ်ရှင်။
Dream.
ဒီယိုအန်ယူဂျီကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုအစီအစဉ်မှာတော့ဒမတူဘီတိုင်းမှာမတူဘီချင်းဘာသာဖြစ်တဲ့ဘက်တွင်သတင်းတွေကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
tam lam lo kut bai kan to go sa be ding so ni tila ngai ibna ka ku kom thau ni kum kol kum nga september ha yali khu ka ul thang sna ta adang ka bangla hla om ni pakhat na a chin ko ba min dar ko pui khu ka mun pa ni a se kaung si lo van jang ne pum a de thil tila ul thang yak lo om sikang si lo kum thani kum kul kum nga september nikur nikhat nen khoyin pakwale mini samli ne pakwale mini sam nga pakhat lai venga jack fighter pani ne midat khupui khuya boom veli athak thil tila hkl mindat lo athwi sikang si lo boom ade thong dong nga midat khupui khui ga pilnam pasri impo city bangha kadangon ompo tila mingla om kum thani kum kul kum nga december la venga စကောမရှင်လို့ဆိုင်ဟမ်လာအတင်းအလက်ရှင်ဟဲ့တာမင်ဒတ်ကမ်ပလက်ပလဝမတပီခပွေရကဆိုင်ထိုင်းမပေါ်တလာစကောင်စီလို့ဩထာလာလုံးအပနီနာအိန္ဒိယမီဇိုရာမာကိုမစီဒီအမ်ခါကပလစ်အလူဝန်ထန်ခကနေခလခဲလခခမ်လာအိုင်ဇောခပွေရပြီတူပန်တိုင်းပီပယ်ဂေါလ်ပေါင်စီလန်အတဲမွေးတင်တန်းဌာနလို့เซทินัตตินตันอสายปาวติกุมทาวนีกุมกุลกุมงาเซปเทมเบอร์นิโคลเนนีนีลามกลงอตุงเซงดลาเมงลาโอมเตเฮียตินตันตาปะทาไกวันติอเชคันเซทิดันนิตาดันเนปันโทดันสนาเฮลัทุมชายชังปุยลาโอมเวติอเทนลาเทิมไทนะฮามซาตเวละตเวลาชังปุยลาโอมนีเตเฮกาตินตานาเรโวลูชั่นตูซันดงามาโคอิมลูสิตากติคัลกะเคลฮุตาคะคัมลาไซลาอมติมาอมนามือนาไปไทยหามบุงคุดนาไทยหามลาเมงเต็งติไซลาอมติลาปีตุปันตายพีเปิลโกโลออลทางลาทุมนาชินเลนกาวาเมนมินิสทรีออฟเอจูเคชั่นโลอองชินเนชั่นแนลยูนิเวอร์ซิตี้CNU ga pre-college diploma course graduation program ta kumthawni kumkulkum nga September nikul ni le hne na asayu tila mingla om graduation ceremony heta chin khobal khwe ga sa singna mun pakhara asayla om ti avai khatna pre-college diploma course kakai singsum ya som li hlai diploma certificate ape hu tila mingla om chin national university CNU ga diploma course heta kumthawni kumkulkum nga january lam klong tong ti diploma kaung khak ta chin national university ka tindana kumtakum phat kai thai la omni graduation ceremony a chinland government chief minister minister of education parliament president khak thum wan dila mingla om awai ni na cnu pre college diploma course ko se kumthawni kumkulkum nga november hlalam klong kep tong la omni tila meng la om apalina a chinland council ka member aham sa khakta si commission lo sai hamla atim kumthawni kumkulkum nga election ne tu kai ti election sing par hamla ol a her do nga si council lo amu phun tila meng la om ami khak he chin khobar thanlang khopui ka election sai ham gong ne tu kai ti election sung thai pratham kum thaw ni kum kul kum nga august ni som thum pakhan ni na all a ho do nga chinland council member lay street he chin khobal hakha khopui plik yu nga september ni le ni na amu phun chang tila ming la om si go machine ka amu phun min si yin do nga chinland council okatha pujin jong chinland asoya apwe won ji chou u pa thang dr shwe khal ดาวตาชารอนปาเนอัตเลเมมเบอร์ฮามซาไททุมทูมูติลามิงลาองเตวันบังลา KNU กะเมมเบอร์ไทคัดคอสิกองซีกะอเล็กชั่นเนตุไกติกะยินเนชั่นแนลยูเนียนเฟซบุ๊กเพจดงอ all a her, all a two yo donga, plague yunga, a mo punsang the la ming la om. Sikang si lo, sai ham la atim, kumtoni kumkurkunga, election net to kaiti, a tea katui hug, election sung but ham la all katuine, all kaher hug omata, jwik up when how shed hand up sese jema, kakwe pe ye upadine, the ya so ini de la tui. Pangana a Sikh Commission lo December la Saiham la atim kumthawne kumkulkumga election he taya mawen atu yue ka pwe la om ti hika election na kathum pati rato ko sle hngne election sai thai ham kapong yong pui boi dan tat la om ni tla chin brotherhood lo ol tha la ol thang lo nga achet pathum om ti Sikh Commission ka election he Democracy ne petlai mula pilnam ka ugna analu hamla ayomna laom nai ngaye agenda khakbai atuk ti pilnam jingla kathum party umpadunga tehika election he atu yang ywe ka pwe laom ti election result he democracy ningla atuk asoya la seng patweti tehika anashin phi pai thaina hamla ayomna lani om tila tingsa international organization khaklokho Sikang Sika atu yang yue kao pwe he tha pe upot ham la ol thang dong lo nga atung sa. Tado nga, tehika election na lu lang van ham la katim political party parliament representative hong ne election sai thai ham kabong yong pui bai dan tat la om ni tala achwi. Revolution kathum pil nam bai lo ko election na khat ko thum upot ham la ol thang ala. Abadna a Malaysia Ram Kuala Lumpur September Nikul Nisri Nin Khuyin Khnek Patha Asai AMA Kickboxing Thaklu Langna Poya Chen Langne MT Timote Tana Adang Dila Mingla Om Anthem Khuyena Kuala Lumpur Lalapot Mola Asai Thaklu Langna Poya Matu Langne MT Timote He Malaysia Muay Thai Fighter Nornin Damne Semi pro fire thakhoi ti referee ka amagne tana adang tila mingla om MT Timote he anuk bigla boxing paithum athakti paithum bai tana adang la om Agloham Autoba nilekhat nena khose Muay Thai semi final thaklu langna kablu langni tila mingla om Radio Dong Lo Ha Natun Kangai Khakta Kolkhu Ka Ati Yal Tukum Choni Khat Min Sang Khnek Parele Minit Som Thoma 16 meter 17.79 megahertz Dong Lo Ha Ko Natun Thai Jang Tematu Bi Tham Ol Thang Khnatun Dei Soa Jalla Omai Na Khu Sa Bei Di Mo Se
Radio NUG ရဲ့သတင်းရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတို့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်။လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radioNUG.org internet တို့ကနေပုံမှန်တိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအတိအပြတင်ပြအပ်ပါတယ်ရှင
်ဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစီအစဉ်တွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်